ပြောင်းဆုံးနေတဲ့မလေးရှားလေကြောင်းလိုင်းပိုင်းလေးရင်ဟာနောက်ဆုံးဆက်သွယ်မှုပြုလုပ်ပြီးတဲ့နောက်ပိုင်း나이အတော်ကြာအထိဆက်လက်ပြန်တန်းနေစေဖြစ်တယ်လို့သတင်းတွေထွက်ပေါ်နေတာမဟုတ်မှန်ကြောင်းမလေးရှားအရာရှိတွေကညင်းဆိုလိုက်ပြီးတရုတ်ဆက်သွယ်ရေးဂျူရူကရိုက်ယူထားတဲ့ပုံတွေထဲမှာလင်းပြတ်တဲ့အပိုင်းအစတွေမတွေ့ရဘူးလို့ဆိုပါတယ်။လင်းဟာနောက်ဆုံးဆက်သွယ်မှုရရှိပြီးတဲ့နောက်ပိုင်း၄နာရီကျော်ကျော်လောက်အချိန်အတွင်းမိုင်ပေါင်း2500နီးပါးပြန်တန်းခဲ့တယ်လို့ပြောဆိုတာနဲ့ပတ်သက်လို့လေယာဉ်ထုတ်လုပ်တဲ့ Boeing ကုမ္ပဏီနဲ့လေယာဉ် engine ထုတ်လုပ်တဲ့ Rolls-Royce ကုမ္ပဏီတို့ကိုမလေးရှားလေကြောင်းလိုင်းကမေးမြန်းထားကြောင်းမလေးရှားပို့ဆောင်ရေးဝန်ကြီးဟီရှာမူဒင်ဟူစင်ကကြာသပတေးနေ့မှာပြောပါတယ်လေယာဉ် engine ကနေမြေပြင်ဆက်သွယ်ရေးဌာနကိုသူ့အလိုလိုပေးပို့တဲ့အချက်ပေးစနစ်အရာသိရှိခဲ့တယ်လို့အမေရိကန်အရာရှိပြောတာကိုကိုကာပြီး The Wall Street Journal မှာကြာသပတေးနေ့ကဖော်ပြထားတာဖြစ်ပါတယ်တရုတ်နိုင်ငံဗကြေးမြို့ကိုပြန်တန်းလာတဲ့မူလလမ်းကြောင်းနဲ့တိတ်မကွာတဲ့နေရာမှာကြီးမားတဲ့အရာဝတ္ထုပြတ်ကျသွားတာကိုတရုတ်ဆက်သွယ်ရေးဂျူရူကတပ်ပုံရယူထားလိုက်နိုင်တယ်လို့အစိုးရပိုင်းသတင်းမီဒီယာမှာပုတ်ထုံးနှောင်းပိုင်းကကြေညာလိုက်တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းမှာရှိတဲ့အဲ့ဒီနေရာကိုမလေးရှားနဲ့ဗီယက်နမ်ရှာဖွေရေးအဖွဲ့တွေကြာသပတေးတွေကတွားရောက်စစ်ဆေးခဲ့ပေမဲ့လည်းဘာမှမတွေ့ခဲ့ဘူးလို့ဆိုပါတယ်။